ကမ္ဘာတဝန်းကအမျိုးသမီးနဲ့မိန်းကလေးတွေအားလုံးမှာလွတ်လပ်ခွင့်နဲ့ဒန်းတူညီမျှခွင့်ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကပြောလိုက်ပြီးသူတို့ရဲ့အခွင့်အလမ်းတွေဂုဏ်သိက္ခာတွေအတွက်ဆက်လက်ဆောင်ရွက်သွားဖို့တိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာနှစ်ရက်ကြာကျင်းပခဲ့တဲ့ကမ္ဘာတဝန်းကအမျိုးသမီးများညီလာခံမှာမစ္စစ်ကလင်တန်ကတောက်ကြာနေ့တုန်းကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ရှားသင်းတဲ့အခွင့်အရေးတွေအတွက်ပြက်ပြက်သားသားရပ်တည်ခဲ့တဲ့ပါကစ္စတန်ကကျောင်းသူလေးတယောက်ကိုလည်းနမူနာယူကြဖို့ညီလာခံမှာပြောခဲ့ပါဗျ။အမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲစိန်ခေါ်မှုတွေကိုမိမောင်းထုတ်ပြတဲ့ညီလာခံအကြောင်းမဆုမြတ်မွန်ကဆက်လက်တင်ပြပေးပါမရှင်
။ကောင်းပါပြီရှင်။ Women in the Wall လို့ဆိုတဲ့ကမ္ဘာပေါ်ကအမျိုးသမီးတွေရဲ့အရေးကိုအဓိကထားဆွေးနွေးပြောကြတဲ့နှစ်ရက်ကြာညီလာခံမှာတောက်ကြနေတော့ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton မိန့်ခွန်းပြောခဲ့တာမှာကမ္ဘာတဝန်းမှာအမျိုးသမီးနဲ့မိန်းကလေးတွေလွတ်လပ်မှုနဲ့ဒန်းတူညီမျှမှုရရှိရေးအတွက်ကိုအသားပေးပြီးတော့ပြောကြားသွားခဲ့ပါတယ်။မြန်မာခေတ်မှာလုံခြုံရေးနဲ့စီးပွားရေးဆိုင်ရာကြီးမားတဲ့စိန်ခေါ်မှုတွေကိုအမျိုးသမီးတွေရင်ဆိုင်နေရဆဲဖြစ်တယ်ဆိုတာကိုပါကစ္စတန်နိုင်ငံကိုဥပမာပေးပြီးတော့ Mrs. Clinton ကပြောကြားသွားခဲ့ပါတယ်။ဒီမိုကရေစီအခြေခံအဆောက်အအုံတွေမခိုင်မာသေးတဲ့ပါကစ္စတန်နိုင်ငံမှာအစွန်းရောက်အကြမ်းဖက်မှုလက်ပေးလက်ယူမှုဆင်းရဲမွဲတေမှုတွေကိုအမျိုးသမီးတွေဟာခံစားနေကြရဆဲဖြစ်တာကိုအခုလိုပြောကြားခဲ့ပါတယ်
။ The repression of women in Pakistan exacerbates all of these problems. More than 5 million children do not attend school and
Pakistan နိုင်ငံမှာဒီပြဿနာတွေအားလုံးကအမျိုးသမီးတွေအပေါ်ဖိနှိပ်မှုကိုပိုပြီးဆိုးစေပါတယ်။၅သန်းကျော်ကျောင်းမတက်နိုင်တဲ့အထက်မှာ၃ပုံ၂ပုံကမိန်းကလေးတွေပါ။တာလီဘန်တို့ရဲ့တိုက်ခိုက်မှုတွေကြောင့်အခြေအနေတွေကိုပိုပြီးတော့ဆိုးစေပါတယ်
။ Pakistan မှာကိုယ့်ရဲ့အခွင့်အရေးအတွက်ရရဲဝင်းဝင်းရအောင်စူးစမ်းနေတဲ့အကြောင်းသူလေးမလာလာယူဆစ်ဇာအကြောင်း27ရာစုမှာတော့မှအမျိုးသမီးတွေအခွင့်အရေးဒန်းတူမရနိုင်ကြသေးတာကိုမိမောင်းထုတ်ပြနေတယ်လို့ Mrs. Clinton ကပြောခဲ့ပါတယ်။မိန်းကလေးတွေပညာသင်ကြားခွင့်ရရှိနိုင်ရေးကိုအားပေးဆောင်ရွက်တဲ့အတွက်မလာလာကိုတာလီဘန်တွေကလှုပ်ချံဖို့ကြိုးစားခဲ့တာပါ။
As Malala has said and reminded us, we live in the 21st century. How can we be deprived from education?She went on to say, I have the right.
နစတရာစုရောက်နေပြီးပညာသင်ခွင့်ကျမတို့ဘာကြောင့်မရနိုင်မှာလဲလို့မာလာလာကပြောခဲ့တယ်။ကျမတို့ကိုသတိပေးခဲ့တာပါ။သူဆက်ပြီးပြောခဲ့တဲ့အတိုင်းကစားခြင်းရင်ကစားနိုင်ခွင့်ရှိတယ်။တချင်းဆိုခြင်းရင်ဆိုနိုင်ခွင့်ရှိတယ်။စကားပြောခြင်းရင်ပြောနိုင်ခွင့်ဈေးသွားခြင်းရင်သွားနိုင်တဲ့အခွင့်အရေးရှိပါတယ်တဲ့။ဒီညီလာခံကိုအခုရောက်နေကြတဲ့အထက်ကဘယ်နှယောက်သူ့လိုမျိုးတတ်တည်ရှိပါလဲ။အသက်14နှစ်ပဲရှိသေးတဲ့ဒီမိန်းကလေးကိုတာလီဘန်တွေကချင်းချောက်မှုတစ်ခုလိုမြင်နေကြပါတယ်။ဟုတ်ပါတယ်ဒီမိန်းကလေးကတကယ်ကိုချင်းချောက်နေတဲ့မိန်းကလေးပါ။အ
ောက်တိုဘာလတုန်းကတာလီဘန်တွေကသူ့ရဲ့ခေါင်းကိုတနက်နဲ့အနီးကပ်ပစ်ခတ်ခဲ့တဲ့အတွက်မလာလာယူဆစ်ဇိုင်ဟာဗြိတိန်နိုင်ငံမှာစေကူတာမှုခံယူခဲ့ရပါတယ်။အမျိုးသမီးတွေရဲ့အခွင့်အရေးကိုညှဉ်းဆန်နေတဲ့တာလီဘန်တွေကိုဆန့်ကျင်တဲ့သူတယောက်အဖြစ်နဲ့မလာလာကိုနိုင်ငံတကာကလည်းအသိအမှတ်ပြုနေကြပါတယ်။ကမ္ဘာတဝန်းကအမျိုးသမီးများညီလာခံမှာကြာသရေနေတုန်းကမိန့်ခွန်းပြောခဲ့တဲ့ဟောလိဝုဒ်ရုပ်ရှင်မင်းသမီးလည်းဖြစ်ကုလသမဂ္ဂဒုက္ခသည်များအေဂျင်စီရဲ့အထူးသံတမန်လည်းဖြစ်တဲ့အန်ဂျယ်လီနာဂျိုလီကပါကစ္စတန်ကမိန်းကလေးတွေပညာသင်ကြားနိုင်ရေးအတွက်မလာလာရန်ပုံငွေဆိုပြီးတော့အလှူငွေဒေါ်လာ2သိန်းပေးဖို့ကတိပြုခဲ့ပါတယ်
။ In a brutal attempt to silence her voice, it grew louder and she more resolute, calling on the entire world, not just
သူ့ကိုနှုတ်ပိတ်ဖို့ရရဆက်စ조사ခဲ့ပေမဲ့သူ့ရဲ့အတန်ကပို့ပြော့ကျဲလာတယ်။သူ့ရဲ့ဆုံးဖြတ်ချက်ကပို့ပြော့ခိုင်မာလာခဲ့တယ်။မိန်းကလေးတိုင်းယောက်ျားလေးတိုင်းပညာသင်ကြားခွင့်ရဖို့ပါကစ္စတန်နိုင်ငံတစ်ခုတည်းမဟုတ်ဘဲနဲ့တကွာလုံးကိုသူကတောင်းဆိုလိုက်တာပါမာလာလာကပြောခဲ့တယ်ဒါဟာကျမရဲ့အခွင့်အရေးဒါဟာအားလုံးရဲ့အခွင့်အရေးပဲတဲ့
ရရှိတဲ့ရန်ပုံငွေတွေကိုမိန်းကလေးအယောက်40ပညာသင်ကြားနိုင်ရေးအတွက်ကျောင်းဖွင့်မယ်လို့ဗီဒီယိုပေါ်ကနေတဆင့်မာလာလာကပြောခဲ့ပြီးတော့အယောက်40ကနေတန်း40အထိပညာသင်ကြားနိုင်အောင်လုပ်ကြပါစို့လို့ဆိုခဲ့ပါတယ်ကမ္ဘာတဝန်းမှာရှိကြတဲ့အမျိုးသမီးတွေမိန်းကလေးတွေအနေနဲ့ကိုယ့်ရဲ့အခွင့်အရေးကိုမလာလာလိုပဲမဆုံးမနစ်စ조사ရယူကြဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကတိုက်တွန်းပြီးတော့သူ့ရဲ့မိန့်ခွန်းကိုအခုလိုအဆုံးသတ်ခဲ့ပါတယ
် Let's keep fighting for freedom and equality. Let's keep fighting for full participation and let's keep telling the world over and over again
လူ့လက်မှုနဲ့ဒန်းတူညီမျှမှုအတွက်ဆက်ပြီးတော့ဆောင်ရွက်သွားကြပါစို့မျိုးသမီးတွေရဲ့သဏ္ဍာန်သဘောထားတွေအပြည့်အဝထုတ်ဖော်နိုင်တဲ့အထိဆက်ပြီးတော့တိုက်ပွဲဝင်သွားကြပါစို့မျိုးသမီးတွေရဲ့အခွင့်အရေးဟာလူခွင့်ရေးဖြစ်တယ်လူခွင့်ရေးဟာလည်းအမျိုးသမီးတွေရဲ့အခွင့်အရေးဖြစ်တယ်ဆိုတာကိုကဘာကြီးကိုထက်တလဲလဲပြောကြပါစို့
ကဘာတဝမ်းကအမျိုးသမီးတွေကသူတို့ရင်ဆိုင်ကြုံတွေ့နေကြရတဲ့အခက်အခဲပြဿနာတွေစိန်ခေါ်မှုတွေကိုဆွေးနွေးအဖြေရှာကြတဲ့နယူးယောက်မြို့ကအမျိုးသမီးညီလာခံကိုမြန်မာနိုင်ငံကမီးယန်မာဆိုတဲ့အမျိုးသမီးလူငယ်တေးသန့်ရှင်အဖွဲ့ကလည်းပါဝင်တက်ရောက်ဆွေးနွေးခဲ့ကြတယ်လို့သူတို့အဖွဲ့ရဲ့မင်္ဂလာပါဆိုတဲ့သတင်းနဲ့လဲဧကန်ဖော်ပြခဲ့ကြပါတယ်ရှင်။